င်းသာရီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တအူးကဒေသခံတအူးကိုကိုထီလျောက်ထိခိုက်ဖို့ကြိုးစားတာကိုပြတဲ့ဗီဒီယိုဖိုင်တစ်ခုအွန်လိုင်းစာမျက်နှာပေါ်မှာမနေ့ကထွက်ပေါ်ခဲ့ပြီးတဲ့နောက်မှာလွှတ်တော်အမတ်ကိုယ်တိုင်ကဒီကနေ့မှပဲတောင်းပန်ပြီးတော့နှစ်ဦးသဘောတူကြေညာလိုက်ကြပါတယ်လွှတ်တော်ကိုယ်စားလှယ်အနေနဲ့လူလူနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာသဘောထားကြီးစွာဆောင်ရွက်တင်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတအူးကလည်းသုံးသပ်ပြောဆိုပါတယ်ပြည်ဆောင်ကတော့ဆက်တွယ်မြင်းမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကပြောပြပေးပါလိမ့်မယ်
တနင်္လာရီတိုင်းဒေသကြီးဘဝကျွေးရအုပ်စုကကုထွန်းလာဆိုတဲ့ပြည်သူတူကိုတိုင်းဒေသကြီးလွှတ်တော်အမတ်ကကိုထီလက်ရောက်ထိခိုက်ဖို့ကြိုးစားတဲ့ဗီဒီယိုဖိုင်တစ်ခုမနေ့တနင်္လာနေ့က Facebook လူမှုကွန်ရက်ပေါ်မှာကြကြပြန့်ပြန့်ထွက်ပေါ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့တနင်္လာရီတိုင်းဒေသကြီးမဲဆန္ဒနယ်နှင့်လွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကိုရံကအဲ့ဒီရွာကိုတောရောက်ပြီးဒေသခံပြည်သူတွေကိုတောင်းပန်ခဲ့တယ်လို့ဦးရဲမြင့်စွေကဖွယ်ရီကိုပြောပါတယ
်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်မဲဆန္ဒပြည်သူတွေကိုဒီဘက်ကတည်းကကျွန်တော်ပြန်ပြီးတော့တောင်းပန်ပါတယ်ခင်ဗျပြေးမှုရပါတယ်ခင်ဗျအတူလဲပထမဆုံးတော့အဲ့လိုမျိုးဖြစ်တဲ့ခါကသူလဲရှင်းလဲဖြစ်တယ်ဒေါသလဲဖြစ်မိတယ်ပေါ့နောက်ပိုင်းကျတော့အကုန်လုံးကောင်းဖို့အတွက်လုပ်တယ်ဆိုတဲ့ပုံစံမျိုးသဘောပေါက်တဲ့အခါကျတော့သူလဲသဘောပေါက်သွားပါပြီအဲ့ဒီလေ့ရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့မရှင်းတာလေးပေါ့ဗီဒီယိုကလစ်တက်မှပေါ်ပေါ်သွားတာကကျွန်တော်ကရေရှိရှိရှိနဲ့သူ့ကိုရိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်သွားပါတယ်ခင်ဗျအမှန်တကယ်ကကျွန်တော်သူ့ကိုရိုက်ဖို့လဲရည်ရွယ်ချက်မရှိပါဘူးခင်ဗျသူ့ကိုကျွန်တော်ဆွတ်ထုတ်ဖို့ဒီခံတဲ့အမည်ခင်ဗျဆွတ်သွားဆိုပြီးတော့ကျွန်တော်ဆွတ်ထုတ်တာပါခင်ဗျကဲကကျန်တဲ့ပြည်တဲ့ခါကကဲကကျန်ကသူတော်မသိပါဘူးလေသူအွန်လိုင်းမှာဖြစ်တဲ့ဆိုတဲ့နေရာ
ပြီးခဲ့တဲ့ AB လ10ရက်နေ့ကတင်းနိုင်တိုင်းဒေသတွင်းပဝကျွေးရအုပ်စုချောင်းလဲကျွေးရအတွင်းမှာရှိတဲ့စာတင်ကျောင်းတိဆောက်နေရာနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကိုယ်တိုင်ကွန်ဆင်လေးလာဆစ်စီရာကနေဒီဖြစ်ရဖြစ်ပေါ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီစင်းမြင့်စည်းကမ်းအတိုင်းအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ကပြောဆိုထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကတော့ဒီဖြစ်စဉ်ကိုတနင်္လာရီတိုင်းဒေသကြီး NLD ပါတီကိုအစီရင်ခံစာတင်ထားပြီးပါတီကအရေးယူဆောင်ရွက်သွားမယ်ဆိုရင်လည်းသူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့ VOE ကိုပြောပါတယ
်။ဗီဒီယိုကလစ်တက်ပြီးသွားပြီနောက်ပဲကျွန်တော်ပါတီရဲ့တာဝန်ရှိတဲ့လူတွေကိုကျွန်တော်ကြောက်ကြားထားပါတယ်တာဝန်ရှိတဲ့လူဆိုတဲ့နေရာမှာကျွန်တော်ကဘိုးဘိုးလည်းလက်မပြီးပါဘူးခင်ဗျကျွန်တော်တိုင်းမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကျွန်တော်ကြောက်ကြားထားပါတယ်ပါတီကနေပြီးတော့ဟိုဒီရဲ့ဟာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပါလိမ့်မယ်တကယ်လို့ကျွန်တော်ပြည်မှုတရားနဲ့ရှုလို့ရှိရတယ်ကျွန်တော်ရေးယူဆောင်ရလို့ရှိတယ်ကျွန်တော်နေနဲ့တက်ဖို့ဆရာမရှိပါဘူးခင်ဗျအရေးကြီးတဲ့လက်ခံမှုအသေးပါခင်ဗျအခုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ရဲ့လက်ရမှုဖြစ်သွားတဲ့အဲ့ဒါအတွက်လည်းကျွန်တော်ပါတီပြည်သူကိုကျွန်တော်တောင်းပန်ပါတယ်ကျွန်တော်နောက်နောက်လည်းအဲ့လိုလောကမဖြစ်စေရဘူးလို့ပတိပိတ်ခြင်းပါတယ်ပြီးတော့ဒီတက်ပို့ပြီးတော့ကျွန်တော်အလုံးနဲ့ပို့ပြီးတက်တည်ပြခြင်းပါတယ်ကျွန်တော်တမိုင်းကိုလည်းပြန်ပြီးတော့ကြည့်နိုင်ပါတယ်ကျွန်တော်အဲ့လိုမျိုးမရှိပါဘူးခင်ဗျာ AI ဆက်လက်ရှိပါဦးခင်ဗျာ
လက်တလုံးအင်တာနက်ဆာမျက်နှာပေါ်မှာပြန့်နေနေတဲ့ဗီဒီယိုဖိုင်ကိုကြည့်ပြီးလွှတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကပြည်သူကိုကိုထီလက်ရောက်ကျူးလွန်ခဲ့တဲ့ဆိုကအတော်လေးဝေဖန်ခဲ့ကြပါတယ်မြမရေလိလာသုံးသက်သူဒေါက်တာရမျိုးသိန်းကတော့လွှတ်တော်ကုသလေရီအနေနဲ့ပြည်သူလူထုနဲ့ထိတွေ့ဆက်ဆံတဲ့အခါမှာသဘောထားကြီးစွာတွေ့ဆုံဆွေးနွေးတင်တယ်လို့သုံးသပ်ပါတယ်
။ဒီမိုကရေစီအပြောင်းအလဲအတွက်ကိုဒါဟာဟိုမကောင်းတဲ့အလေအထားတစ်ခုဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီဖြစ်စဉ်ကိုချိန်ပြီးတော့ပလေဒီလိုနော်အမားတစ်ခုလှုပ်လိုက်တောင်းပန်လိုက်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒီဖြစ်စဉ်ကိုကြံတဲ့လွှတ်တော်ကုသလေရီအားလုံးအနေနဲ့လည်းပဲဒါအသင်္ကန်းစာယူဖို့လိုအပ်ပါတယ်။အဲ့တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်စေ။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်စေ။ပြည်သူလူထုနဲ့ဆက်ဆံတဲ့နေရာမှာပြည်သူလူထုကိုနည်းနည်းထွေးထွေးနဲ့သဘောထားကြီးကြီးနဲ့နှိမ့်နှိမ့်ချာချာနဲ့အမြုံမြင်ရှိရှိထိတွေ့ဆက်ဆံနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ပြည်သူလူထုကိုအရှင်းသခင်လိုဆက်ဆံနိုင်ဖို့လိုအပ်ပါတယ်။
လွှတ်တော်ကိုယ်စားလှယ်ကိုယ်တိုင်လူထုကိုကုထီလျောက်ထိခိုက်ဖို့ကြိုးစားတာဒါဟာဒုတိယအကြိမ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့မက်ချ်လာအတွင်းကလည်းစကိုင်းတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြည်သူတို့ကိုလက်သီးနဲ့ထိုးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒီဖြစ်စဉ်တွေအပေါ်မှာဒေါက်တာရန်မျိုးသိန်းကအခုလိုမြင်ပါတယ
်။လက်တလောဖြစ်စဉ်တွေကိုကြည့်မယ်ဆိုလို့ရှိရင်2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့နေရာမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးရှိခဲ့တယ်ဆိုတာကိုထင်ဟပြနေတယ်လို့ပဲကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုရွေးချယ်တဲ့နေရာမှာတော်ဝင်ခံတော်ဝင်ရင်ယူပြီးတော့ဆောင်ရွက်ခဲ့တဲ့ပါတီခေါင်းဆောင်တွေအနေနဲ့လည်းပဲလက်ရှိဖြစ်စဉ်တွေအပေါ်မှာနော်စနစ်တကျတင်ခန်းစာယူပြီးတော့နောင်လာမဲ့ရွေးကောက်ပွဲတွေမှာပြည်သူလူထုကိုတကယ်ကိုစားပြုပြီးပြည်သူလူထုအတွက်တကယ်အလုပ်ရွေးပြုနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုထိထိရောက်ရောက်ရွေးချယ်လာနိုင်ဖို့လိုအပ်တယ်လို့အဲ့ဒီလိုတော့ကျွန်တော်အကြံပြုချင်ပါတယ်
တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေနဲ့ကာယကရှင်ဖြစ်သူဦးထွန်းလာတို့ကြားညှိနှိုင်းတောင်းပန်ပြီးကြေအေးလိုက်ကြတဲ့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတရားဝင်သဘောထားတစ်ခုခုအခုချိန်ထိထွက်ပေါ်မလာသေးပါဘူးခင်ဗျာ
ခုဒီဖြစ်ရမှာလွတ်တော်ကိုယ်စားလှယ်ဦးရင်းမြင့်စွေကကိုတိလက်ရောက်ကျွလွန်နာမဖြစ်ခဲ့ဘူးလို့အာနာပိုင်တွေဘက်ကကာကွယ်ပြောဆိုတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းခုနောက်ပိုင်းဗီဒီယိုလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်ဆက်သွယ်မှုတွေကလွယ်လွယ်ကူကူသုံးလာနိုင်တဲ့အနေထားမှာအခင်ဖြစ်ပွားပုံရုပ်ဂျိုက်ကူးမှတ်တမ်းတင်ထားတဲ့ဗီဒီယ နေထားမှာရှိလာခဲ့ပါတယ်။ကုထအောင်ဆက်သွယ်မြင်ကြတာပါ။